မင်္ဂလာရရှိနိုင်ငံကလူထုထွက်လာတဲ့စခန်းတွေမှာရိုဟင်ဂျာဒုက္ခသည်တသန်းကျော်ကြာရှင်နေထိုင်နေကြတာဟာလုံခြုံရေးနဲ့တည်ငြိမ်ရေးဆိုင်ရာအလေးအနက်စိုးရိမ်စရာတစ်ခုဖြစ်လာနေပြီလို့မင်္ဂလာဒေ့ရှ်ဝန်ကြီးချုပ်ကတင်းလာနေမှာပြောပါတယ်။သူတို့ကြုံတွေ့နေရတဲ့ဒုက္ခတွေအပြင်အခုလိုကြာရှင်နေထိုင်နေကြရတာကြောင့်မင်္ဂလာဒေ့ရှ်ရဲ့စီးပွားရေးတဘာဝပတ်ဝန်းကျင်လုံခြုံရေးနဲ့လူထုနိုင်ငံရေးတည်ငြိမ်မှုအပေါ်မှာစိုးစိုးရွရွတက်ရောက်စေတယ်လို့မင်္ဂလာဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကအင်ဒိုပစိဖိတ်ဒေသတွင်24နိုင်ငံစစ်ဖက်အရာရှိကြီးတွေရဲ့သုံးရကြဆွေးနွေးပွဲဖွင့်ပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။အင်ဒိုပစိဖိတ်စစ်တပ်များစီမံခန့်ခွဲမှုဆိုင်ရာနှီးနှောဖလှယ်ပွဲကိုတော့ဘင်္ဂလားဒေ့ရှ်စစ်တပ်နဲ့အတူအမေရိကန်ကလည်းပူးတွဲဥဆောင်ကျင်းပတာဖြစ်ပါတယ်။ဆွေးနွေးပွဲပါဝင်တဲ့နိုင်ငံတွေကစစ်တပ်တွေကတော့တဘာဝဘေးဒဏ်စီမံခန့်ခွဲမှုနိုင်ငံဖြတ်ကျော်ရာဇဝတ်မှုများလုံခြုံရေးကိစ္စအမျိုးသမီးများစွန့်ရည်မြင့်တင်ရေးတို့ကိုဆွေးနွေးကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံကတော့မြန်မာနိုင်ငံတွင်အချမ်းဖတ်မှုတွေကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်များကိစ္စကိုအထူးပဲအလေးထားပြီးတော့ဆွေးနွေးခဲ့ပါတယ်ရှင်။